NLD ဥပဒေအကြံပေးရှင်းနေဥကိုနီလောက်ကြံတပ်ဖြတ်ခံရတဲ့အမှုကိုကင်ထွေဘူးနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကအမျိုးမျိုးဝေဖန်သုံးသပ်ကြပါတယ်။ရဲတပ်ဖွဲ့ရဲ့စွမ်းဆောင်နိုင်ရည်ညံပြင်းမှုကိုအရင်ကလည်းဝေဖန်ခဲ့ပေမဲ့ဥကိုနီကိစ္စမှာတော့အတိုင်းဝိုင်းမျိုးစုံကရဲတပ်ဖွဲ့ကိုဝိုင်းဝန်းဝေဖန်ရှုံ့ချတာတွေ့ရပါတယ်။2008မှာဖြစ်ပွားတဲ့ရန်ကုန်မြို့စိမ့်လက်ကန်တာကြောင်းမြတ်တိအိမ်ကငါးလောက်ပြန်လူရမှုကိုရဲတပ်ဖွဲ့ဘာမှမလုပ်နိုင်သေးပါဘူး။မနစ်ကဖြစ်ပွားတဲ့မင်္ဂလာတုံမြို့နယ်ရဲဝင်သားဟောင်းအိမ်ကလေးလောင်းပြိုင်လူတပ်မှုမှလည်းရဲတပ်ဖွဲ့ဟာဘာမှမပြောနိုင်သေးပါဘူး။လူငယ်တဲ့နှစ်ကဖြစ်ပွားတဲ့ရာဇဝတ်မှုကြီးတွေထဲမှာလူတပ်မှုအများဆုံးဖြစ်ပြီး1300ကျော်ရှိတယ်လို့ပြည်ထောင်ဌာနဒုဝန်ကြီးကပြည်သူ့လွှတ်တော်မှာဖြေကြားပါတယ်။ရာဇဝတ်မှုတွေတိုးပါလာပေမဲ့ရဲတပ်ဖွဲ့ရဲ့စွမ်းရည်ကတော့ကျဆင်းနေပါတယ်။အင်းဝါအာချုပ်ဆိုင်မှာအင်းအကူမိန်းကလေး2ဦး9နှစ်လောက်ညင်းပါနှိမ့်ဆက်ခံရတဲ့အမှုမှာရဲစခန်းကအရေးယူဆောင်ရွက်တာမျိုးမလုပ်နိုင်တာဟာလစ်လူရှိမှုဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့လူနေမှုဘဝဟာအလွန်အမင်းဆင်းရဲလွန်းတာကြောင့်တာဝန်ထောက်ဆောင်တဲ့နေရာမှာစိတ်မပါကြတာလို့မြင်ကြပါတယ်
။အဒီကယုံနေဖြစ်ပြီဆိုရင်ရဲတပ်ဖွဲ့မှာလက်နက်အင်အားလူအင်အားတက်ကြွမှုစတာတွေလုံလုံလောက်လောက်မရှိတဲ့အတွက်ပရိပကဟာပူပြီးကြီးထွားလာတယ်လို့ဆိုပါတယ်စစ်တပ်ကိုခင့်မိအောင်လုပ်နေချိန်မှာရဲတပ်ဖွဲ့ဟာခင့်နှောက်ကြတယ်လို့ဖြစ်နေပါတယ်ရဲတပ်ဖွဲ့ဟာရှိရမယ့်အင်အားရဲ့48ရာခိုင်နှုန်းကိုသာခံထားနိုင်သေးတယ်လို့ပြည်ထရေးဒုဝန်ကြီးကဆိုပါတယ်နိုင်ငံတကာစနှုန်းအရလူဦးရေ400မှာရဲသားတူဦးရှိရမှာဖြစ်ပေမဲ့ရန်ကုန်တိုင်းမှာဆိုရင်လူဦးရေ1200မှာရဲသားတစ်ယောက်သာရှိပါတယ်ဒါတောင်ရန်ကုန်မှာရှိတဲ့အင်အားရဲ့80ရာခိုင်နှုန်းကိုခံထားတာလို့ဆိုပါတယ်။စကိုင်းတိုင်းမှာတော့လူဦးရေ1500မှာရဲသားတစ်ယောက်။မန္တလေးတိုင်းမှာဆိုရင်လူဦးရေ1300မှာရဲသားတစ်ယောက်သာရှိကြောင်းသိရပါတယ်
။စစ်တပ်လက်အောက်ရဲတပ်ဖွဲ့ရောက်သွားပြီးစစ်ဘိုလ်တွေဥဆောင်ချိန်မှာအမိတ်နာခံတဲ့အဖွဲ့အစည်းဖြစ်သွားတဲ့အတွက်ပြည်သူကိုကာကွယ်စောင့်ရှောက်ဖို့ဆိုတဲ့ရည်ရွယ်ချက်ပျောက်ဆုံးသွားပုံရပါတယ်။1ပေါင်တရုတ်ကုမ္ပဏီကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီတို့သက်ဆက်လုပ်ထားတဲ့လေဗရောင်းတောင်လူမှုဆန္ဒပြပွဲနှိမ်နင်းတဲ့ဖြစ်ရာဟာရဲတပ်ဖွဲ့ကိုနာမည်ပြစ်စီပါတယ်။ဂျင်းနီစီမံကိန်းကို2010ကတည်းကဒေသခံတွေဆန္ဒပြကန့်ကွက်ခဲ့တာမို့အဲ့ဒီကတည်းကအကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်။2012မှာဆန္ဒပြတော့ပါဝင်တဲ့တန်ဃာတွေမိလောင်ဘုံတံခံရရပြီး2015မှာပြစ်ကတ်နှိမ်နင်းမှုကြောင့်ဇေဒူမာကြီးဒေါ်ခင်ဝင်းတိဆုံးသွားပါတယ်ဆန္ဒပြပွဲကိုနှိမ်နင်းပြီးဝမ်ပေါင်တရုတ်ကုမ္ပဏီကိုရဲတပ်ဖွဲ့ကကာကွယ်စောင့်ရှောက်တယ်လို့ဒေသခံတွေကမြင်ကြပါတယ
်ကိုလိုနီခေတ်19ရာစုမှာရဲတပ်ဖွဲ့ကိုတီထောင်ခဲ့တာပါအင်္ဂလိပ်လို police လို့ခေါ်တာမို့ပလိတ်လို့မြန်မာကခေါ်ပါတယ်လစာမလုံမလောက်နဲ့အမှုထမ်းရတဲ့မြန်မာပြည်သားပလိတ်ဟာလက်စားတဲ့နေရာမှာနာမည်ကြီးပါတယ်အဂရီလိုက်စားသူကိုအလုတ်ဖြုတ်ပြီးတန်ရှင်းတဲ့ပလိတ်ဖြစ်လာအောင်ကိုလိုနီခေတ်ကစ조사ပေမဲ့မအောင်မြင်ခဲ့ပါဘူး။မှုကင်းနေများလာလို့ဖြုတ်ပစ်ထားတဲ့ပလိတ်ကိုပြန်ခန့်ရတဲ့အဖြစ်ရောက်သွားပါတယ်။ပလိတ်မနိုင်တဲ့အလုတ်ကိုစစ်တပ်ကဝင်လောက်ရတဲ့အကျင့်ဟာကိုလိုနီခေတ်ကလေးကစလာခဲ့တာဖြစ်ပါတယ်။ကိုလိုနီခေတ်မှာပလိတ်စစ်ပလိတ်နဲ့စစ်တပ်ဆိုတဲ့နှိမ်နင်းရေးအဖွဲ့၃ဖွဲ့ရှိပါတယ်။ပလိတ်အဖွဲ့မှာလက်နက်ကင်သူရှိသလိုလက်နက်မကင်သူတွေလည်းရှိပါတယ်။နိုင်ငံရေးလှုပ်ရှားမှုနဲ့မှုကင်းတွေကိုနှိမ်နင်းဖို့အတွက်ရည်ရွယ်ပြီးတီထောင်ထားတဲ့အဖွဲ့တွေဖြစ်ပါတယ်
။ပလိတ်ကိုရဲတပ်ဖွဲ့လိုအမည်ပြောင်းလိုက်ပြီးမှပလိတ်အကျင့်ကပျောက်သွားတာမဟုတ်ပါဘူး။ဒါကြောင့်ရဲတပ်ဖွဲ့ရဲ့အဓိကလိုအပ်ချက်ဟာရဲသားတွေစိတ်နေစိတ်ထားပြောင်းလဲရေးဖြစ်တယ်လို့အငိမ့်စားရဲမှူးချုပ်ဦးဝင်းခေါင်က50နှစ်မြောက်ရဲတပ်ဖွဲ့နေ့မှာမနစ်ကပြောသွားပါတယ်။ရုပ်ဝတ္ထုပစ္စည်းတွေဘလောက်ပေးပေးဒီမိုကရေစီစံနှုန်းနဲ့ညီအောင်ဥပဒေတွေဘယ်လောက်ပဲပြင်ပြင်ရဲအဖွဲ့ဝင်တွေရဲ့စိတ်ဓာတ်အခြေခံမပြောင်းလဲရင်တိုးတက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်ရဲအဖွဲ့အတွက်အရေးအကြီးဆုံးနဲ့အခက်ခဲဆုံးအစီအတားဟာစိတ်ဓာတ်ပြောင်းလဲရေးဖြစ်ပါတယ်တဲ့ရဲတပ်ဖွဲ့အင်အားကိုလာမဲ့၃နှစ်အတွင်းတသိန်းခွဲအထိတိုးချဲ့ဖို့ရည်ရာမှုအလုံများမှာသိကြပါတယ်ဒါပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းလုပ်ကိုင်တဲ့အစဉ်အလာလဲကြီးမားပါတယ်စစ်တပ်ကခံထားတဲ့ပြည်ရေးဝင်ကြီးလက်အောက်မှာရဲတပ်ဖွဲ့ရှိနေတာဟာလေ NLD အယတအစိုးရရဲ့ပြုပြင်လုပ်ငန်းတွေကိုအဟန့်တားဖြစ်စေပါတယ်ရဲတပ်ဖွဲ့ဟာတရားဥပဒေစိုးမိုးရေးကိုအဓိကထားတဲ့အဖွဲ့အစည်းဖြစ်ပါလေစစ်တပ်လိုအမိတ်နာခံတဲ့အဖွဲ့အစည်းမဟုတ်ပါဘူးဒါကြောင့်စစ်တပ်အောက်မှာရဲတပ်ဖွဲ့ရောက်နေတာဟာတစ္ဆာသမားတိတတ္တိဆိုတဲ့ရဲဆောင်ဘုတ်ကိုပြည့်ရည်ပြုလို့ဖြစ်နေပါတယ်ခင်ဗျာ